ကာဇာကအစ္စရေးဟာမတ်စ်ပွဲအပြစ်ရကြဖို့အီဂျစ်ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ပဋိပက္ခကိုမရနိုင်ဘူးဆိုရင်ပုံပြီးကျယ်ပြန့်တဲ့ဒေတာစစ်ပွဲအဖြစ်ချဲ့သွားနိုင်တယ်လို့လည်းအီဂျစ်သတ္တအဗ်ဒယ်ဖာတာအယ်စီစီကပြောလိုက်ပါတယ်။အီဂျစ်ကိုအင်္ဂါနေ့ကရောက်ရှိနေခဲ့တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ထုတ်ပြန်ချက်မှာအခုလိုပြောလိုက်တာပါ။ဘုံမချပြလာမဲ့စစ်ပွဲအညေကိုစိတ်ကူးကြည့်လို့တော့ခက်ပါလိမ့်မယ်လို့လည်းအီဂျစ်သမ္မတကကြေညာချက်မှာဆိုပါတယ်။ဂါဇာအပြစ်ရရေးဟာပါလက်စတိုင်းနိုင်ငံတော်ကိုနိုင်ငံတကာအသိမှတ်ပြုရေးနဲ့နိုင်ငံနဲ့နိုင်ငံဖြစ်ရှိရဲ့အစဖြစ်ရပါမယ်လို့လည်းအီဂျစ်သမ္မတ LCC ကပြောပါတယ်။ဒါဟာဒေသတွင်းတည်ငြိမ်ရေးနဲ့အခြေခံအမှတ်ခံချက်ဖြစ်တယ်လို့လည်း LCC ကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာအီဂျစ်နိုင်ငံရဲ့ဝန်ကြီးဘာဒါအဗ်ဒယ်လက်တီနဲ့လည်းအင်္ဂါနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါသေးတယ်။အစ္စရေးနိုင်ငံနဲ့အတူလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိုထောက်ခံကြောင်းအမေရိကန်ကယက်တီပြောဆိုထားပါတယ်။ဒါပေမဲ့ဒီလိုပါလက်စတိုင်းနိုင်ငံထူထောင်တာအစ္စရေးရဲ့လုံခြုံရေးအတွက်လက်မခံနိုင်ဘူးလို့အစ္စရေးဝန်ကြီးချုပ်နတ်တန်ယာဟူကတော့ညှင်းဆိုထားပါတယ်။